ဥုံချိန်ကိုခေါ်သွားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့လေပြောနေကြတာကဥုံချိန်ကအခုရက်ပိုင်းတွင်းမှာပေါ့လေဆရာနဲ့တော်တော်လေးနီးနီးကပ်ကပ်သွားလာနေတယ်ဆိုပြီးတော့ပြောနေကြပါတယ်ဆရာဆရာအမြင်လေးနည်းနည်းပြောပြပေးပါအောင်ဆရာအဲ့ဒီကိစ္စ
ရှိတယ်ဗျာအဲ့ဒါတွေကတော့အကြောင်းရင်းတောင်ဖြစ်နိုင်တယ်ပေါ့ဗျာကျွန်တော်ပါဆိုကိုဥုံချိန်နဲ့ကျွန်တော်နဲ့ဆိုတာကအလွန်ရင်းနှီးတဲ့မိတ်ဆွေတွေလည်းဖြစ်တယ်လုပ်ပေါ်ကင်ပက်တီလည်းဖြစ်တယ်ကျွန်တော်နှစ်ပေါင်းများစွာလည်းတည်လာတဲ့ပုဂ္ဂိုလ်ဖြစ်တယ်နောက်တစ်ခုကကျွန်တော်ကိုဥုံချိန်လည်းတော့အားကိုးရတယ်ခင်ဗျာကိုဥုံချိန်ကလုံကိုအလုပ်လဲလုပ်တယ်လုပ်လဲလုပ်တတ်တယ်ပေါင်းနေစဆိုင်လည်းကောင်းဒီပေါ်မှာတီးပြီးတော့အခုကျွန်တော်ထောင်အထွက်လာတဲ့အချိန်မှာတော့ကျွန်တော်ဘုရားတော့အားလုံးကိုအားထားနေရတယ်လို့ဖြစ်နေတယ်အဲ့ဒီအချိန်မှာအများကြီးကျွန်တော်တို့လည်းအဲကုညီဆောင်ရွက်ပေးနေတယ်လူပေါ့အဲ့တော့အခုလို့ဖန်ခံသွားရတယ်ဆိုလို့ရှိရင်လည်းတနည်းအားဖြင့်ကျွန်တော်တို့ထိခိုက်ပြထိခိုက်စီတဲ့သဘောပေါ့ဗျာအဲ့ကျွန်တော်ထိခိုက်စီခြင်းနဲ့ဆန္ဒများဒီနောက်ပြန်မှာရှိမလားဆိုတာတော့တန်ပြဖြစ်စရာအများကြီးရှိတာပေါ့ဗျာအဲ့တော့အခုတော့သူ့တော့ဘယ်လိုခန့်နေပါ냐ဆိုတော့ကျွန်တော်အသေးစိတ်မတည်သေးဘူးဒါကျွန်တော်ကတော့တန်ပြရှိတာကျွန်တော်နဲ့ပတ်သက်လို့များဖြစ်သလားလို့တန်ပြရှိနေတာပေါ့ဗျာအဲ့လိုဖြစ်နေတယ်ဆိုရင်တော့မကောင်းဘူးပေါ့
ဟုတ်ကဲ့ဆရာ။ဆရာနဲ့လာရောက်ဆက်သွယ်ပြီးတော့သွားလာနေထိုင်တာအပြစ်လား
။အပြစ်မှမဟုတ်ပဲခင်ဗျာ။ဘယ်ကျွန်တော်လည်းကျွန်တော်အပြစ်ရှိရင်ကျွန်တော်ပါအေးအေးယူပေါ့ဒါပဲရှိတာပဲဟုတ်တယ်မလား။ကျွန်တော်အပြစ်လို့လည်းမပြောနိုင်ဘူး။အဲ့တော့ဒါပေမဲ့လို့ဒီလိုပုံစံမျိုးတွေကတော့တခုကိုရည်ရွယ်ပြီးတော့တခုကိုလက်ထိုးနေတဲ့သဘောဆိုတာဒါကြီးကတော့သူတို့လူလူလုပ်ချင်းပုံစံဏီပဲဗျာ။အဲ့ဒါကြောင့်ကျွန်တော်ကတော့အကယ်၍အဲ့လိုသဘောသာဖြစ်တယ်ဆိုရင်တော့ကျွန်တော်တော့လက်မခံဘူးလေ
။ဟုတ်ကဲ့ဆရာကျေးဇူးအများကြီးတင်ပါတယ်ဆရာ။
ဟုတ်ကဲ့ဗျာဟုတ်ကဲ့။